มิงลาบากูลูမျိုးတွေ့ရတာခွင့်သာပါတယ်ရှင့်ဟုတ်တယ်မိင်္ဂလာဒါကပေါ်လူငယ်အဖွဲ့ကနေပြီးတော့နော်ပတိလုံးဒီမှာအမေရိကန်ပြည်တော်စုမှာလာပြီးတော့ဒီတနင်္သာရီတိုင်းကဒေသတစ်ခုမှာရှိနေတဲ့ဒီចောင်းမီးသွေးတွင်ထုတ်လုပ်တဲ့လုပ်ငန်းတစ်ခုចောင်းမလို့ဒီတဘာဘဝင်ကျင်ထိကြိုက်မှုတွေရရွာထိကြိုက်မှုတွေရှိတဲ့ပုံမှာလာပြီးတော့ကြင်ပြတယ်လို့ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော ဒီရဲ့စီမံကိန်းကနေပြီးတော့လူမှုအတိုင်းဝိုင်းပေါ်မှာဒီသဘာဝပတ်ဝန်းကျင်ပေါ်မှာဘယ်လိုထိခိုက်မှုတွေရှိတယ်ဆိုတာလာတင်ပြရဲဆိုတော့ကျွန်တော်တို့သိရတယ်လေဆိုတော့ဒီဘန်းချောင်းစီမံကိန်းအကြောင်းလေးကိုအ ਨੇ အရင်ဦးဆုံးဒီအချင်းချုပ်လေးကျွန်တော်တို့ပြောပြပေးပါလားရှင
့်ဟုတ်ကဲ့ဒီဘန်းချောင်းစီမံကိန်းကကျွန်တော်တို့ဒီဒဝယ်မြို့နယ်မှာရှိတဲ့ဒီဘန်းချောင်းဒေသမှာကုန်းချောင်းကြီးရွာမှာပေါ့နော်အခုလက်ရှိဒီ Easter Company ကနေပြီးတော့မှတူဖွင့်နေတယ်သူဒီဘန်းချောင်းစီမံကိန်းကတော့2010မှာဒီမြန်မာမြေ Flower Company ကနေပြီးတော့မှပါမင်းရတယ်ဒါပေမဲ့အောက်ခြေမှာတော့မြန်မာမြေ Flower Company ကတော့မတူဘူးအဲ့ဒါကိုသူကဒီsubcontract အနေနဲ့ဒီထိုင်းနိုင်ငံမှာရှိတဲ့ဒီ Easter Company ကနေပြီးတော့မှဒီကြောင်မင်းတွေကလက်ရှိအခုဒီကုန်းချောင်းကြီးရွာမှာတူးနေပေါ့နော်ဆိုတော့ဒီထိုင်းကုမ္ပဏီကဒီတခြားနိုင်ငံကနေဖြစ်တဲ့အတွက်ပုံမှန်ဆိုလို့ရှိရင်တော့သူကMIC ပေါ့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်ရှိရမယ်ဒါမှသူလုပ်လို့ရမယ်ဒါပေမဲ့ကျမတို့တည်တဲ့လောက်ကတော့အခုကြည့်မြန်မာမြေ Flower Company ကတော့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရသေးဘူးပေါ့နော်ဒီသူကတော့တာတူတင်းဌာနကနေပြီးဒီပဲခွေးပြချက်ရှိတယ်လို့ကျမတို့ကသိရတယ်ပေါ့တခြားတစ်ဖက်မှာ Easter ကလုပ်တဲ့အခါမှာသူ့ငွေကြေးနဲ့မလုံလောက်တဲ့အတွက်တခြားတစ်ဖက်မှာသူကဒီထိုင်းနိုင်ငံမှာခြေဆိုင်တဲ့ Energy Earth Company နဲ့လည်းသူက Joint Venture အနေနဲ့ဒီစာချုပ်ပြန်လဲချုပ်ဆိုတယ်အဲ့မှာ Energy Earth ကပတ်စွမ်းအင်ကတော့သူတို့ခုအချိုးဟွာပေါ့နော်အမြတ်ဝေခွဲဝေတဲ့ဟာကတော့80 30ပေါ့ဒီကုန်ကြစေအားလုံးကိုတော့ဒီ Easter ကနေပြီး Energy Earth ကနေပြီးတော့ထုတ်ပေးတယ်အချိုးမြတ်ခွဲဝေမှုမှာတော့80 30အနေနဲ့ကျမတို့သိရတယ်ဆိုတော့လက်ရှိကကုန်းချောင်းကြီးမှာသူတို့ကြောင်မီသွေးတူးတယ်ပြီးတော့ကျမတို့ဒီချီခီးမှာပေါ့ချီခီးအမလာမှာသူတို့စတေရှင်ရှိတယ်အဲ့မှာသူကတော့ကြောင်မီသွေးကိုပြန်ကျိတ်ပြီးတော့မှပြန်ထုတ်ပိုးပြီးတော့မှဒီထိုင်းနိုင်ငံကိုဒီကြောင်မီသွေးကိုတည်သွားတယ်ပေါ့နော
်ဆိုတော့ဒီဘန်းချောင်းစီမံကိန်းကအဓိကကြောင်မီသွေးကိုထိုင်းကိုတင်ပို့နေတာပေါ့နော
်ဟုတ်ကဲ
့ဆိုတော့ဆက်ဆက်ထောက်ပြထားတဲ့အတိုင်းဆိုလို့ရှိရင်ခုကတေချာတရားဝင်ခွင့်ပြုချက်မရှိဘဲနဲ့လုပ်နေတဲ့ပုံစံမျိုးများဖြစ်နေသလား
အခုဒီသက်တူရင်းဌာနကတော့သူရတယ်ဒါပေမဲ့ပုံမှန်အဖြစ်ဒီနိုင်ငံခြားသားကုမ္ပဏီနဲ့ပူတွဲပြီးလောက်တာဖြစ်တဲ့အတွက်ဒါကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံကော်မရှင်ရဲ့ခွင့်ပြုချက်လိုလိုတယ်ပေါ့နော်ဆိုတော့ပုံမှန်အဖြစ်ကတော့ရယူဖို့လိုတယ်ဒါပေမဲ့အခုလက်ရှိမှာတော့မရှိနေဘူးပေါ့
ဟုတ်ကဲ့နောက်ဒီကျမကဒီတက္ကသိုလ်လူငယ်အဖွဲ့ကနေပြီးတော့ထုတ်ပြန်တဲ့အစဉ်ကစားတချို့လည်းကျမဖတ်ရတယ်ဒီထဲမှာတော့ဒီဒေတာမှာရှိတဲ့ဒေတာကန်ပြည်သူတွေအတွက်ဒီစီမံကိန်းကနေပြီးတော့ကြောင်မျိုးတွေစီမံကိန်းကနေပြီးတော့တဘာပတ်ဝန်းကျင်ရထိခိုက်မှုရှိချက်မှရရထိခိုက်မှုရှိတယ်လို့လည်းပြောတယ်အဲ့ဒါဘလောက်ထိဆူဆူဝါးအခြေအနေမှာရှိလဲပြောပြပါအောင
်အဓိကကတော့ဒီစီမံချက်ကဒီပွင့်လင်းမြင့်တာမရှိဘူးရသူရသားတွေကကြတော့ဒီကြောင်မျိုးတွေစီမံချက်ကိုသူတို့ဒီဟိုဟာပေါ့ဒီဘူဒူဇာတွေစပြီးတော့မှရွာဒီသူတို့ရဲ့ဥယျာဉ်ချမ်းမြေတွေကိုဖျက်ပြီးတော့မှတူးမှပဲသူတို့ကဒီစီမံကိန်းကကြောင်မျိုးတွေတူးမယ်ဆိုလို့သူကသိရတယ်ပေါ့နော်ပြီးတော့ဒီအဓိကကတော့2014 April မှာစပြီးတော့ဒီကြောင်မျိုးတွေတွင်းရအလိုလောက်စပြီးတော့မြင်းလောင်ဒီကုမ္ပဏီကတော့ကြိုးစားပြီးတော့မှငြိမ့်သက်တာပဲဒါပေမဲ့သူကဒီမီးကိုမထိန်းချုံနိုင်ဘူးဘာဖြစ်လဲဆိုတော့ဒီနေရာမှာလောင်တယ်သူတို့ကဒီရှိတဲ့မြေကြီးတွေနဲ့ကြိုးစားပြီးတော့ဖုံးတယ်ဒါပေမဲ့နောက်မနေ့ကျတော့တခါနောက်တဲ့နေရာမှာထပ်လောင်တယ်ဆိုတော့မီးလောင်တဲ့အတွက်အဓိကပြဿနာကဒီအငွေ့ပေါ့နော်အနက်ကဆူဆူဝါထွက်တယ်ပြီးတော့ဒီကြောင်မီတွေတွင်းရရွာနဲ့လည်းနီးတဲ့အတွက်ဒီရွာမှာရှိတဲ့ဒီကစားကွင်းရနဲ့ဖြည့်စေအိမ်တွေကနေဖြည့်စေသူတို့ကရှူရတယ်တချို့အိမ်တွေဆိုလို့ရှိရင်၄အိမ်ပေါ့နော်အခုဒီကြောင်မီတွေတွင်းပေးမှာရှိတဲ့အိမ်လေးအိမ်ဆိုလို့ရှိရင်တို့ကဒီအနက်မခံနိုင်တော့တဲ့အတွက်ဟိုကုမ္ပဏီကတော့မရွှေ့ခိုင်းဘူးဒါပေမဲ့တို့ကကိုယ့်အကူမနေနိုင်တဲ့အတွက်ဒီဝေးတဲ့နေရာပေါ့နော်အဲ့ဒါရွှေ့သွားတာတို့ရှိတယ်ဟောအဓိကကတော့ဒီနေ့လယ်ပိုင်းဆိုလို့ရှိရင်မြို့သမီးတွေကတော့တို့ပြောတာကတော့ဒီကြောင်မီတွေအနက်ကိုရှူရတဲ့အခါမှာဒီအိမ်ငိုက်တယ်ပြီးတော့မှခေါင်းမူးဝေတယ်ပြီးတော့အဓိကဒီအသက်ရှူလမ်းကြောင်းပေါ့နော်တို့ပြောအသက်ရှူတာမဝဘူးအဲ့လိုမျိုးဟာတော့ရှိတယ်
ဆိုတော့ဒီလိုမျိုးရေးရတွေထဲမှာဝင်ပြီးတော့ဒါကတော့ဆက်စစ်ထားတဲ့သဘောပေါ့ဒီချင်းလေးကို
ဟုတ်ကဲ့ကျမတို့ဒီရွာတွေကိုကျမတို့ကမေးမြန်းထားတဲ့အပေါ်မှာသူတို့လာတင်ပြတယ်ပြီးတော့မှသူတို့ဒီကိစ္စလို့ကျတော့သူတို့အမြဲတမ်းဒီစာတင်တယ်ပေါ့နော်ဆွေရဌာနကိုရောကဲညူရောသူတို့တင်ပြတယ
်ရဲအဲ့ဒါကျမနောက်တစ်ခုသိချင်တာအဲ့ဒါပဲဆိုတော့ဒီလိုဖြစ်နေတဲ့အခြေအနေကိုရာသူရသားတွေအနေနဲ့သူတို့ဒီကနေပြီးတော့ရိုက်ခတ်မှုတွေသူတို့ခံရတယ်ဆိုတာကိုတာဝန်ရှိတဲ့သူတွေပေါ့ဆွေရပိုင်းဆိုင်ရာဖြစ်ဖြစ်အဲ့နေမီဒီသားမှာတာဝန်ရှိနေတဲ့သူတွေ KNU ဒီဒီသားကတကယ်တော့အရင်ကဆို KNU နဲ့မြန်မာစစ်တပ်နဲ့ချာမှာအရင်ကဆိုဒါပြိပက္ခတွေရှိနေတဲ့နေရာလေဒါပေမဲ့အခုနောက်ပိုင်းကျတော့ဒါကပြိပက္ခတွေမရှိတော့လို့လူတွေပြန်လာပြီးတော့နေကြတယ်ဆိုပေမဲ့လည်းတစ်ဖက်ကတော့ဆိုဒီ ဒီလိုမျိုးဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့စက်ရုံတွေကြောင့်လို့ဒါတဘာပတ်ဝန်းကျင်တန်းကိုခံရရတဲ့ဘောဖြစ်နေတာပေါ့နော
်ဟုတ်
ဆိုတော့အဲ့ဒီစစောပြောလို့ဒီကျေးရွာသားတွေကသူတို့အနေနဲ့ဒီအထက်အနာပိုင်းတွေကိုတင်ပြတာရှိသလား
ဟုတ်ကဲ့ဒီပြဿနာတွေဖြစ်လာတဲ့အခါတိုင်းကိုအရင်ဦးဆုံးကတော့သူကဒီကုမ္ပဏီကိုသွားတွေ့တယ်ပေါ့နော်ဒီအခုအဲမင်းလောင်တဲ့ကိစ္စတို့ဒီအဲကုမ္ပဏီကနေပြီးတော့မှမိုင်းရေတုံချတယ်ပေါ့အဓိကအားဖြင့်အဲမွေးရသည်မှာလုပ်ငန်းရပ်နာတယ်ကျွန်တော်တို့ဒေသကမွေးများတဲ့အတွက်ဆိုတော့ဒီမွေးရသည်ပြီးရင်ဒီလုပ်ငန်းပြန်စတယ်ဆိုလို့ရှိရင်သူကမိုင်းတွင်းမှာရှိတဲ့ရေကိုသူကဆုတ်ထုတ်ပြီးတော့မှအဲ့လိုမျိုးဒီအထူးသဖြင့်ညပိုင်းတွေမှာပေါ့ဒီရွာသူရွာသားတွေအသုံးပြုတဲ့ချောင်းရေတွေကိုသူကတုံချတယ်ဆိုတော့ဒီကျွန်တော်တို့ရွာမှာကျတော့ရေတွင်းတွေပါတယ်မရှိတဲ့အတွက်ဒီချောင်းရေပဲအဓိကတုံးရတယ်ပေါ့နော်အဲဆိုတော့အဲ့လိုမျိုးကိစ္စရတဲ့ပေါ်လာအချိန်မှာသူတို့ကကုမ္ပဏီကိုသွားပြောတယ်ဒါပေမဲ့ကုမ္ပဏီကထိုင်းကုမ္ပဏီဖြစ်တဲ့အတွက်ဒီမြန်မာစကားတတ်တဲ့သူမရှိဘူးဆိုတော့အဲရွာသားတွေကဒီစကားပြောတဲ့အချိန်မှာအဆင်မပြေဘူးပေါ့နော်ဟုတ်ပဲလေထိုင်းကလည်းမြန်မာနားမလဲမြန်မာကလည်းဟိုကရင်လူမျိုးတွေကလည်းထိုင်းလူမပြောတတ်တဲ့အခါကျတော့အဲပြဿနာဖြစ်တယ်ဆိုတော့ကျွန်တော်တို့ခုနကတော့ဒီအစိုးရဌာနနဲ့ဒီကင်ညူကိုလည်းအဲပြောကြားလေးရှိတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့အဲအစိုးရဌာနအနေနဲ့ကကျတော့ဒီနေရာကအရင်လှမ်းဝေးတယ်ဒီနေရာကိုရောက်ဖို့အတွက်ဆိုလို့ရှိရင်ဒီမြို့ကနေသွားရမယ်ဆိုလို့ရှိရင်အဲရေတံတန်ကုန်းတန်ပေါ့ဆိုတရက်လောက်ကြီးရှိတယ်ဟိုလက်လန်းမမီနိုင်တဲ့နေရာမှာပါမိတ်ပေးထားတာဖြစ်တဲ့အတွက်ကိစ္စတစုံတစ်ခုပေါ်လာတဲ့အခါမှာသူတို့ကလည်းပြန်ပြီးတော့ကြည့်ရတာအဲအားနည်းချက်ရှိတယ်ပေါ့နော်အဲတခုအဲကင်ညူဖက်ကလည်းသူတို့ကတော့ကြိုးစားပြီးတော့တစ်ခါလေကြာရင်သူတို့ဖြည့်ရှင်းပေးတယ်ဒါပေမဲ့သူတို့ဖြည့်ရှင်းတဲ့ဟာလည်းကျွန်တော်တို့မျှော်လေးတလောက်အဲတိတ်ပြီးတော့ထိရောက်မှုမရှိဘူးပေါ့နော်ဆိုတော့အဲ့လိုမျိုးရှိတယ်ပြီးတော့ဒီဟာကအစိုးရနှစ်ဖက်စလုံးကမရှိဘူးပေါ့နေရ area အရာကဒီနှုတ်ဖက်စလုံးထိန်းချုပ်ထားတဲ့နယ်မြေမှာဖြစ်တဲ့အတွက်တစ်ခါလေကြာရင်ပြဿနာဖြစ်လာတဲ့အခါကြာရင်ဟိုရွေရွေသားတွေနဲ့ဘယ်လိုမျိုးအခက်အခဲဖြစ်လဲဆိုတော့စိုးရစီတင်ပြတဲ့အခါမှာသူတို့ကတော့ပြောတယ်ပေါ့နော်ဒီဟာကကင်နူကဗာမင့်ပေးထားတာဖြစ်တဲ့အတွက်ကင်နူကိုသွားပြောဖို့လိုတယ်ဒါပေမဲ့ကင်နူစီသွားပြောတဲ့အခါမှာလည်းသူတို့ပြောတာတော့ဒီဟာကဗာမင့်ဒီကုမ္ပဏီကဗာမင့်ကမြန်မာစိုးရစီကရတာဖြစ်တဲ့အတွက်မြန်မာစိုးရမှာတာဝန်ရှိတယ်ပေါ့ဆိုတော့ကြားထဲမှာအဲလိဟန်နဲ့ပေါ့
အဲဒါဆိုလို့ရှိရင်ဒီတာဝန်ရှိသူတွေဘက်ကဒီပြည်သူတွေရဲ့တိုင်တန်းချက်ပေါ်မှာထိရောက်ရောက်ကန့်ကွက်မှုမရှိဘူးလို့ပြောလို့ရမလား
သူတို့ကတော့ဟိုကြိုးစားပြီးတော့မှဖြည့်ရှင်းပေးတယ်ပထမတစ်ခါအောင်မှာတော့ဒီနေပြည်တော်မှာဒီမှာတို့ဒီ2015အောက်တိုဘာလမှာသွားပြီးဒီကိစ္စကိုတော့ပြောတယ်အဲမှာစုစမ်းစစ်ဆေးရေးအဖွဲ့သူတို့လှုပ်ပေးတယ်နေပြည်တော် level ပေါ့ဒါပေမဲ့အဲမှာဘာဖြစ်လို့ဆိုတော့ကုမ္ပဏီကတော့ဂတိကုတ်ကိုပေးတယ်ဒီဟာတွေပြန်လုပ်ပေးပါမယ်မိမလောင်ထိန်းချုပ်ပေးပါမယ်ပေါ့နော်ဒါပေမဲ့သူဂတိကုတ်ကိုပေးထားတဲ့အချိန်သူမလုပ်ဘူးဘာဖြစ်လဲဆိုတော့မလုပ်တဲ့အခါမှာစွာဌာနဘက်ကလည်းဒီအရေးပြန်ယူဖို့အတွက်အားနေတယ်ဘာဖြစ်လဲဆိုတော့ခုနကကျွန်တော်ပြောတဲ့အချိန်လက်လန်းမမိနိုင်တဲ့အခါကျတော့အောက်ချိန်မှာတကယ်ပါတယ်ဖြစ်ဖြစ်လဲဆိုတော့မတိပါတော့အဲ့လိုမျိုးတစ်ခုရှိတယ်ပြီးတော့အခုလက်ရှိကတော့ဒီအေတကြံမတိုင်ခင်မှာတော့ဒီအကျွန်တော်တင်နေတဲ့အတိုင်းရဲ့ဒီပတ်ဝန်းကျင်ထင်းသိမ်းဝန်ကြီးနဲ့ပြည်တိုင်းတိုင်းရုံကြီးကတော့ဒီနေရာကိုကွင်းဆင်းတယ်ကွင်းဆင်းပြီးတော့မှမီးလောင်တာတွေ့ရတယ်ရွာသားတွေတင်ပြချက်အတိုင်းခန်းစားနေရတယ်တွေ့တဲ့အတွက်ဒီမိုင်းကိုခဏရရရက်ဆိုင်ထားဖို့အတွက်ကိုအဲသူတို့စာထုတ်ထားတယ်ဒါပေမဲ့ကုမ္ပဏီကနှစ်ရက်ပဲရက်ဆိုင်တယ်လုပ်ငန်းရက်ပြီးတော့မှပြန်လည်တယ်ပေါ့နော်ဆိုတော့ဒါတော့အခုလက်ရှိရွာသားတွေတော့စာပြန်တင်ထားတယ်ဆိုတော့ကုမ္ပဏီကမရပါမယ်လေဒီအစိုးရဖက်ကဟိုပါပေါ့အရင်မယူနိုင်ဘူးဘာဖြစ်လဲဆိုတိလည်းမတိနိုင်ဘူးအဲအရန်အလန့်ဝေးတယ်အဖုန်းတွေပါတယ်လည်းမရဘူးပေါ့နော်အကြောင်းမလို့အဲ့ဒါကြတော့ဟိုသူတို့ကတော့ကြိုးစားသလောက်တော့သူတို့အဖြည့်ရှင်းပေးတယ်ဒါပေမဲ့အခက်အခဲဖြစ်နေတော့ပဲဘာဖြစ်လဲဆိုတော့လက်လန်းမမီနိုင်တဲ့နေရာမှာဝေးကွာတဲ့နေရာမှာဖြစ်တဲ့အတွက
်ဟုတ်ကဲ့အဲ့တော့အခုဒီမှာမတော့ကတိဘော်ဒီကိုလာတဲ့ကိစ္စမှာဆိုလို့ရှင်လေအခုဒီကိစ္စနဲ့ပတ်သက်ပြီးတော့ဗောနောဘန်းချောင်းဒီစင်မကိန်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးတဘာပတ်ဝန်းကျင်ပေါ်ရိုက်ခတ်မှုတွေလူလူတွေပေါ်မှာလူရိုက်ခတ်မှုတွေရှိနေတဲ့အခြေအနေတွေကိုဒီမှာလာပြီးတော့တင်ပြရလို့သိရတယ်အဲ့ဒါကောဒီမှာလာတင်ပြရတယ်ဆိုတာကဘယ်ဖွဲ့စည်းတွေအဓိကလာပြီးတော့တင်ပြတာလဲနည်းနည်းတော့ရှင်းပြပါလား
ဟုတ်ကဲ့အခုဒီတပတ်မှာကျတော့ဒီကပတ်ဗန်နေပြီးတော့မှသူညွေရသည်အစီဝေးရှိတယ်ပေါ့နော်ဆိုတော့ကျမတို့ကအဲ့မှာသူတို့ကအရက်ဖက်ဖွဲ့စည်းတွေအတွက်ကိုကိုသူတို့ရဲ့ဒီရင်းနှီးမြှုပ်နှံမှုကြောင့်ထိခိုက်နေတာမယ်ဆိုလို့ရှင်လာပြီးတော့တင်ပြလို့ရတယ်ပြီးတော့သူတို့ကဒီအကယ်၍ကိုယ်မှာထိခိုက်နေတာမျိုးရှိတယ်ဆိုလို့ရှင်တိုင်တန်းနိုင်တဲ့ဒီဌာနပေါ့နော် CEO ဆိုတဲ့ဌာနမှာတိုင်တန်းနိုင်တာဖြစ်တဲ့အတွက်ကျမကတော့ဒီကဒီခီးစဉ်အတွက်ကိုကျမလာတယ်အမနေ့မှာတော့ကျမတို့ဒီတောင်းဝန်ရှိတဲ့သူတွေနဲ့လည်းကျမတို့အတီတန်တွေးဆောင်တယ်ဒီအကြောင်းအရာကိုကျမတို့ပြောပြတယ်ပြီးတော့ကျမတို့လည်းဒီအစီအစဉ်တရအနေနဲ့ဖက်နန်အနေနဲ့ကျမတို့ဒီအကြောင်းအရာကိုဆွေးနွေးတယ်ပြီးတော့မနေ့မှာပဲကျမတို့ဒီတိုင်တန်းနိုင်တဲ့ဌာနမှာအဲဒီဗဟန်ချောင်းအကြောင်းမိသွေးစီမံကိန်းကြောင့်အဲထိခိုက်နေနာတဲ့ဟာတွေရွက်ရွက်သားတွေခံစားရတဲ့ဟာကိုကျမတို့ဒီစာအဲတင်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒီဟာကကပတ်ဗန်နဲ့ဘယ်လိုပတ်သက်လဲဆိုတော့ဒီ နိုင်ငံတကာငွေကြေး corporation ကနေပြီးတော့မှဒီ refusing ban ပေါ့အဲ့ဒီ ban ကတော့ဒီ Australia မှာအခြေစိုက်တယ်အဲ့ဒီမှာသူတို့ကပတ်စံရင်းနှီးမြှုပ်နှံထားတာရှိတယ်ပြီးတော့ refusing ban ကနေပြီးတော့မှအခုဒီထိုင်းနိုင်ငံမှာရှိတဲ့ energy act ပေါ့ဆိုရင်ကဘာမှာသူတို့အဲ့ဒီတချို့ share တွေရှိတယ်ပေါ့နော်ပြီးတော့မှလက်ရှိမှာကကြောဒီ energy act နဲ့ဒီ Easter နဲ့ကပူးပေါင်းပြီးလောက်တာဖြစ်တဲ့အတွက်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုပါတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကသူတို့စီမှာလာပြီးတော့မှဒီအချက်လက်တို့တင်ပြချင်းဖြစ်ပါတယ
်ဆိုတော့ဆိုလိုတာမရှင်းအောင်လည်းထပ်မေးချင်တာကအခုဒီဘန်6စီမံကိန်းမှာလုပ်နေကြတဲ့ထိုင်းကုမ္ပဏီတွေနဲ့ဒီကမ္ဘာဘဏ်ရဲ့ကမ္ဘာဘဏ်ကနေပြီးတော့ငွေကြေးထုတ်ပေးထားတဲ့ဒီစီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့လုပ်နေတဲ့ဒီစီမံကိန်းထဲမှာသူတို့ကရင်းနှီးမြှုပ်နှံမှုရဲ့မှာပါနေတဲ့သဘောပေါ့
ဟုတ်ကဲ့သူတို့ကနေပေါ်ကနေပြီးတော့มาဒီဘန်ဒီကိုစစ်ပြီးတစ်စစ်ပေါ့ဒီသူတို့ရင်းနှီးမြှုပ်နှံတဲ့ဟာမှာကြတော့ဒီနောက်ဆုံးဒီထိုင်းနိုင်ငံမှာအခြေစိုက်တဲ့စွိုင်းကဘာဒီကုမ္ပဏီနဲ့အဲသွားပြီးတော့ချိတ်ဆက်နေတယ်ပေါ့နော်အဲကြောင့်မလို့ကျွန်တော်တို့ကဒီအချက်လက်တွေကိုသူတို့လာပြီးတော့တင်ပြချင်းဖြစ်တယ
်ဟုတ်ကဲ့အခုလို့တင်ပြပြီးလို့ရှိရင်သူတို့ဘက်ကဘာတွေပြန်လုပ်ပေးမယ်လို့ကောတုံ့ပြန်တာရှိပြီလားဘယ်လောက်ထိကိုဘက်ကမျှော်လင့်ထားပါလဲ
ဟာအခုသူတို့ကတော့ဒီတိုင်တန်းစာကဟိုပါပေါ့နော်ဒီအဲဘောင်ဝင်မဝင်သူတို့ပြန်ကြည့်မယ်သူတို့ပြန်ကြည့်ပြီးတော့15ရက်လောက်အချိန်ကြာမလို့ပြောတယ်ဆိုတော့အဲကြည့်ပြီးတဲ့အခါမှာအကယ်၍သူတို့ကတော့ဒီတိုင်တန်းစာကဘောင်ဝင်တယ်ဆိုလို့ချင်းကျမတို့ကတော့အချက်လက်အသေးစိတ်ကိုကျမတို့ပြန်တင်ရအောင်မယ်အကယ်၍သူတို့ကတော့ဘောင်ဝင်ဘူးဆိုလို့ချင်းတော့သူတို့ပြန်အကြောင်းကြားမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီစီမံကိန်းကိုကရင်ဒီလူမှုဖွဲ့စည်းတွေကတော့ဒီတဝဲမှာရှိတဲ့ပေါ့နော်ဒီလူမှုဖွဲ့စည်းတွေကတော့ရက်ဆိုင်ပေးဖို့တောင်းဆိုလို့သိရတယ်ဒါပေမဲ့ဆော့ဆော့ပြောသလိုပဲတာဝန်ရှိသူတွေကလာလို့တော့လေကုမ္ပဏီကပြီးတော့ပြန်ဖွင့်တာပဲဆိုတော့ဒီစီမံကိန်းရက်ဆိုင်ဖို့ကဘယ်လောက်ထိလိုအပ်တယ်လို့ထင်တယ်လဲနောက်ဒီစီမံကိန်းရက်ဆိုင်ဖို့အတွက်ဒီတောင်းဆိုနေတဲ့လက်ရှိအခြေအနေပေါ်မှာအစိုးရဘက်ကဘယ်လောက်ထိကိုပြန်ပြီးတော့လုတ်ပေးနိုင်မလဲပေါ့ဘယ်လိုမျိုးမှန်းထားပါလဲ
ဒီစီမံကိန်းကိုရက်ဆိုင်ဖို့အတွက်ကတော့ကျမတို့ဒီရက်ဖက်အဖွဲ့စီကတော့မတောင်းဆိုဘောနော်ဘာဖြစ်လဲဆိုကျမတို့ကလည်းအဲတကယ်ခံစားနေရတဲ့ဒေသခံမဟုတ်တဲ့အတွက်ပေါ့ဒါမဲ့ကျမတို့ကတော့ဒေသခံရဲ့သဘောထားဆန်တဲ့အတိုင်းကိုကျမတို့ကသူတို့ကိုကူညီပေးတယ်ဒီစီမံကိန်းစတင်နေလေပတ်ကတည်းကဒေသခံတွေကတော့သဘောမတူခဲ့ဘူးဘာဖြစ်လဲဆိုတော့ဒီ2010မှာပါမင်းကိုပေးကတည်းက2100ဧကမှာရွယ်ရွယ်သားရွယ်လုံးချို့ပါနေတယ်ဥယျာဉ်ချမ်းမြေတွေပါနေတယ်ဘာဖြစ်လဲဆိုတော့ဒီဒေသကအဲနှစ်ဖက်စလုံးရထင်းချုံနယ်မြေဖြစ်တဲ့အတွက်ကျမတို့ကဒီအဲနေပြည်တော်မှာမြေပုံမှာဆိုလို့ရှိရင်ရွာနာမယ်လည်းမပေါ်ဘူးဒီဆိုတော့မြေလို့မြေလက်အနေနဲ့ပဲပေါ်တယ်ပေါ့နော်ဆိုတော့ဒီအစကတည်းကရွက်သူရသားတွေကဒီကြောက်မိသွေးနဲ့ပတ်သက်ပြီးတော့မှသူတို့အလိုမရှိဘူးပေါ့ဆိုတော့ကျမတို့ကရွက်သူရသားရဲ့အတန်အတိုင်းကိုပဲကျမတို့ကအဲဆွေးရဌာနကိုပဲကျမတို့ပြောတဲ့အချိန်မှာဖြစ်ဖြစ်ခင်ဗျူကိုပြောတဲ့အချိန်မှာဖြစ်ဖြစ်ရွက်သူရသားတွေရဲ့စန္ဒသဘောထားအတိုင်းပဲကျမတို့ကဒီလုံးဝကြောက်မိသွေးအလိုမရှိတဲ့အမြဲတမ်းကျမတို့ပြောပြတယ်ပေါ့နော်ဆိုတော့အဓိကဒီစီမံကိန်းကတော့ဟိုရက်ဆိုင်ထားသိနေဘာဖြစ်လဲဆိုတော့နံပါတ်1အစွေဖက်ကကြည့်မယ်ဆိုလို့ရှိရင်လုံးဝကိုလက်လန်းမမီနိုင်တဲ့နေရာမှာသွားပေးထားတာဖြစ်တဲ့အတွက်ပြဿနာပေါ်လာရင်လုံးဝသူတို့ကတော့ဖြေရှင်းဖို့အခက်အခဲရှိတယ်ဟိုထိုင်းအားအရာရောသွားရေးလာရေးအရာရောပေါ့နော်ပြီးတော့ KNU အနေနဲ့လည်းဒီသူရဲ့အတန်ကိုနားထောင်သိတယ်။ဘာဖြစ်လဲဆိုအဓိကအခုလက်ရှိပြဿနာကအဲကုမ္ပဏီကလုံးဝဒီအခုကြောက်မိသွေးမီးလောင်တဲ့ဟာမှာမထိန်းချုပ်နိုင်ဘူး။ဆိုတော့သူကတော့လောင်လိုက်မြင်နဲ့ပြန်ဖုံးလိုက်ဆိုတော့အောက်ချီမှာလောင်နေသလားမလောင်ဘူးလား။ပြီးတော့ဒီအခုကလောင်ကျွမ်းနေတဲ့အပေါ်မှာလူတွေကိုကဒီကျမရဲ့အရာကသူတို့အသက်ရှူဒီအသက်ရှူတဲ့ဟာမှာခက်ခဲဖြစ်တယ်ဆိုတော့ဒါတွေကိုအကုန်လုံးတည်တည်ချာပေါ့နော်စီမံကိန်းကိုပြန်လဲဆန်းစစ်သုံးသပ်ပြီးတော့မှဒါကလက်ရှိခွပြူတင့်မတိစဉ်းစားသိတယ်ပေါ့နော
်ဟုတ်ကဲ့အခုလိုမျိုးပြည့်ပြည့်စုံစုံဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးတင်ပါတယ်